ဂျေရုဆလင်ကိုအစ္စရေးနိုင်ငံမျိုးတော်ဖြစ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကတရားဝင်ကြေညာလိုက်တဲ့ပေါ်ကန့်ကွက်တဲ့အနေနဲ့အနောက်ဘက်ကနဲ့ဂါဇာကမ်းမြောင်ဒေသတွေမှာရာနဲ့ချီတဲ့ပါလက်စတိုင်းတွေဆန္ဒပြကြပါတယ်။သမ္မတထရန့်နဲ့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟုတို့ရဲ့ဓာတ်ပုံတွေအမေရိကန်နဲ့အစ္စရေးလန်တွေကိုလည်းဆန္ဒပြသူတွေကမရှိခဲ့ကြတာပါ။ပါလက်စတိုင်းဆန္ဒပြသူတွေနဲ့အစ္စရေးလူမျိုးတပ်ဖွဲ့တွေကထိတ်တဲရင်ဆိုင်မှုတွေလည်းနေရာတော်များမှာဖြစ်ပေါ်ခဲ့ပါတယ်။ပါလက်စတိုင်းတွေကထရီသပိတ်စင်တို့ကိုတိုက်တွန်းထားပြီးမနက်ပံတောက်ချန်နေမှာအကြီးကျယ်ဆန္ဒပြပွဲတွေချင်းပဖို့လည်းပြင်ဆင်နေကြတာပါ။ပါကစ္စတန်နိုင်ငံကမြို့ကြီးတွေမှာလည်းရာနဲ့ချီတဲ့အစ္စလမ်ဝါဒီတွေဆန္ဒပြခဲ့ကြပြီးသမ္မတထရန့်ရဲ့ဆုံးဖြတ်ချက်ကိုရှုတ်ချခဲ့ကြပါတယ်။အစ္စလမ်ဘတ်မြို့တော်ကဒီကနေ့ဆန္ဒပြပွဲတွေကတော့ငြင်းငြင်းချင်ချင်အဆုံးသတ်ခဲ့ကြတာပါ။ပါကစ္စတန်နိုင်ငံကကြည့်တော့မျိုးဖြစ်တဲ့ Karachi မြို့အာဖဂန်နဲ့နယ်စပ်လူမျိုးစုဒေသ Khyber Pashtunkhwa မြို့တို့ Peshawar နဲ့ပန်ချက်ပြည်နယ် Multan မြို့တွေမှာလည်းအမေရိကန်စစ်ကြေးရေးဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာပါ။အာဖဂန် Taliban ဘက်ကတော့အမေရိကန်သမ္မတရဲ့ဆုံးဖြတ်ချက်ဟာဆင်ញင်မဲ့လူရဲဖြစ်တယ်လို့ကဘာကြီးတစ်ခုလုံးနဲ့အထူးသဖြင့်အရှေ့လေပိုင်းဒေသမှာပြည်ပကတ်တွေကိုမိထိုးရွာရောက်တဲ့အကြောင်းပြစ်တင်ပြောဆိုခဲ့ပါတယ်။ Khyber နဲ့ဆက်နွယ်တဲ့ Somalia ခြေဆိုင် El Shabaab စစ်သွေးကြွအဖွဲ့ကလည်းလက်နက်ကင်တုံ့ပြန်မှုတိုက်တွန်းခဲ့တာပါ။သမ္မတထရန့်ရဲ့ကြေညာချက်ပေါ်နိုင်ငံတကာတာဝန်ကတုံ့ပြန်မှုတွေလည်းဆက်တိုက်ဆူဆူထွက်ပေါ်လာနေမှာရုရှားနိုင်ငံရဲ့ဝန်ကြီးဌာနကတော့ဒေသတွင်းတည်ငြိမ်မှုတွေကိုထိခိုက်မှာစိုးရိမ်ကြောင်းဒီကနေ့ပဲပြောဆိုခဲ့ပါတယ်။ Israel ဆိုရကလည်းအမေရိကန်ရဲ့အတိမပြုမှုဟာမတရားတဲ့လူရဲ့ဖြစ်ကြောင်းပြောဆိုခဲ့တယ်လို့ဆုံးဖြတ်ချက်ကိုပြန်လည်ရုပ်သိမ်းမှုလဲဝန်ကြီးဟေရာဘာဒီကဒီကနေ့ပဲကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။